Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဒီဇင်ဘာလ3ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ19 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ကျွန်တော်ကတော့ဇော်မလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံအတွက်မှာရှိတဲ့ IS အစ္စလာမ်စစ်တေကြွတွေကိုအီရန်ကလေနေနဲ့တိုက်ခိုက်ခဲ့ပါတယ်ယူကရိန်းလွတ်တော်ကအနောက်အစုလိုလာတဲ့အစိုးရကိုမဲခွဲအတီးပြုတ်ပေးလိုက်ပါတယ်မြောက်ကိုရီးယားအာဖဂန်နဲ့အရှေ့အာဖရိကနိုင်ငံတွေဟာအကျင့်ပြည့်ချစားတဲ့နိုင်ငံတွေဖြစ်တယ်လို့ Transparency International နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုတော့နားလောင်နေအတူတင်ပြပေးသွားမှာပါခင
်ကောင်းပါပြီရှင်သတင်းတွေပြီးမှတော့ဒီမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုအခြေအနေကအတော်လေးနှိမ့်ချနေတာမို့လို့မြန်မာအာဏာပိုင်တို့ဘယ်လိုအရေးယူဖြေရှင်းနိုင်ပါမလဲ
အဲ့တော့ corruption လေးတိတဲ့ anti-corruption committee နေလာတော့ဒူးသားနေရပြီဒူးသားနေဆိုအခုဒီအဖြေကြည့်လိုက်ရင်တော့
သမရရဲ့အချံပေဒေါက်တာအောင်ထွန်းသက်ပြောသွားတာပါမကြာခင်မှာအဖြေဆုံးကိုတင်ပြပေးပါမယ်။နောက်အမေရိကန်ပြည်ထောင်စုမှာတော့ရဲနဲ့ပြည်သူတွေကြားမှာယုံကြည်မှုတည်ဆောက်နိုင်ဖို့ကြိုးပမ်းနေရပါတယ်။တခါအိန္ဒိယကခီးတယ်တင်ကားပေါ်ကလိမ်ပိုင်းဆိုင်ရာစော်ကားမှုကိုလူမှုအသံဝိုင်းကဘလို့တုံ့ပြန်ကြတယ်လဲဆိုတာတွေကိုဒီညနေပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့နန်းလောင်တို့ကကြီးညာပေးကြမှာပါ။
အီရန်နိုင်ငံအတွင်းမှာရှိတဲ့ IS အစ္စလာမ်စစ်သွေးကြွတွေကိုအီရန်တပ်လေယာဉ်တွေကဝင်ရောက်တိုက်ခတ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။အခုနှစ်အစောပိုင်းတုန်းကအီရန်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်လိုက်နိုင်ခဲ့တဲ့အစ္စလာမ်စစ်သွေးကြွတွေကိုအီရန်ကပထမဆုံးအကြိမ်လေကြောင်းကတိုက်ခတ်ခြင်းဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရရေတပ်ဗိုလ်ချုပ်ဂျွန်ကာဘီကအင်္ဂါနေ့မှာပြောပါတယ်။အီရန်ခြေလျင်တပ်ဖွဲ့တချို့ကတော့အီရန်နိုင်ငံထဲမှာဝင်ရောက်တိုက်ခိုက်နေပြီဖြစ်ပါတယ်။အမေရိကန်အနေနဲ့အီရန်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ဂျွန်ကာဘီကပြောကြားလိုက်ပြီးလေကြောင်းပိုင်နဲ့အသုံးပြုမှုနဲ့ပတ်သက်ပြီးနားလည်မှုလွဲမလွဲအောင်လှုပ်ဆောင်ဖို့အီရန်အစိုးရရဲ့တာဝန်သာဖြစ်ကြောင်းလည်းပြောပါတယ်။အီရန်နိုင်ငံအတွက်မှာရှိတဲ့အစ္စလာမ်စစ်သွေးကြွတွေကိုအမေရိကန်ပြည်ထောင်စုကအောက်ဂုလကစပြီးလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေခဲ့တာပါ။အမေရိကန်ရဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုတွေထဲမှာအီရန်ကပါဝင်မှာမဟုတ်ကြောင်းအမေရိကန်ရောအီရန်ဘက်ကပါပြောဆိုထားပြီးဖြစ်ပါတယ်။ဒီတော့တွင်အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့တွေကအစ္စလာမ်စစ်သွေးကြွတွေကိုလေကြောင်းကတိုက်ခတ်နေတဲ့အတွက်စစ်သွေးကြွတွေအနေနဲ့ဒဇီးတလုံးနဲ့ရှိပုံနဲ့တိုက်ခတ်မှုတွေလှုပ်ဆောင်ဖို့တွာလာရေးမှာအခက်အခဲတွေရှိနေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်
။ဟောင်ကောင်မှာအာဏာပိုင်ကတရားမဝင်ဘူးလို့ပြောထားတဲ့ Occupy Central လို့ရှာမှုလို့ခေါ်တဲ့ Democracy လို့လားသူတို့ရဲ့ဆန္ဒပြပွဲတွေကိုဥဆောင်စီစဉ်သူတွေကသူတို့ကိုသူတို့ရဲ့တပ်ဖွဲ့ထံမှအဖမ်းခံလိုက်ပါတယ်။ဆန္ဒပြခေါင်းဆောင်တွေဖြစ်တဲ့ Benitai Changkingman နဲ့ချန်ယင်မင်းတို့ဒီကနေ့မှာပဲဗဟိုရဲဌာနချုပ်ဝင်ထဲကိုဝင်သွားခဲ့ကြတာပါရဲကသူတို့ကိုဖမ်းဆီးတရားစွဲဖို့ညှင်းဆိုခဲ့ပြီးတဲ့နောက်တနားလောက်အကြာမှာရဲဌာနထဲကနေသူတို့ပြန်ထွက်လာခဲ့ကြပါတယ်ဒီရဲဌာနအပြင်ဘက်မှာပဲပြုလုပ်ခဲ့တဲ့တင်းစားရှင်းလင်းပွဲမှာဆနပြကောင်းဆောင်တိုက်ကအထူးလျှောက်လာဖောင်တခုကိုသူတို့သုံးဦးယူရခဲ့ပြီးတော့သူတို့ကိုဟိုတိုင်းဝန်ခံထားတဲ့ပြစ်မှုကျူးလွန်မှုတွေကိုစစ်ဆေးပါလို့ပြောခဲ့တာပါဒီလောက်ရှာတက်ကြွသူတွေကိုရဲကအရာစွတ်မှုနဲ့ဖမ်းဆီးတရားစွဲမစွဲဆိုတာတော့သေချာမသိရသေးပါဘူးလူထုထောက်ခံမှုကြဆင်းလာနေတဲ့သူတို့ရဲ့လှုပ်ရှားမှုတွေတဖန်ပြန်လဲအားကောင်းလာအောင်စ조사ပုံရတဲ့ကောင်းဆောင်သုံးဦးခုလိုကိုရိုင်းလာရောက်အဖမ်းခံတဲ့အပေါ်မှာအာဏာပိုင်တွေဖက်ကမှတ်ချက်တစုံတရာပေးလာခြင်းမရှိသေးပါဘူးဟောင်ကောင်မြို့အထင်ကြီးကနေရာကြီးတွေကိုသိမ်းယူဆန္ဒပြနေကြတဲ့ Occupy လှုပ်ရှားမှုကောင်းဆောင်တွေဟာတနင်္ဂနွေနေ့ကဆန္ဒပြသူတွေနဲ့အရေးကြားထိတ်တရင်ဆိုင်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်စေဖို့ဆန္ဒပြပွဲတွေကိုဘေကင်ယာဆုတ်ခွာကြဖို့ကိုလည်းတောင်းဆိုခဲ့တာပါဆန္ဒပြသူတွေကတော့ဒါကိုလက်မခံမဲ့ဆက်လက်ဆန္ဒပြနေကြပါတယ်ရှင်
ယူကရိန်းနိုင်ငံရဲ့ငွေကြေးဆိုင်ရာအခက်အခဲတွေပြည်လည်ဖို့နိုင်ငံသားကကြွန့်ကျင်သူတွေနဲ့ငွေကြေးကဏ္ဍတွေမှာအစာထိုးခန့်အပ်တာအပါအဝင်ရုရှားနယ်စပ်မှာဖြစ်ပေါ်နေတဲ့ခွဲထွေသမားတွေပြည်ရဲ့ပြဿနာကိုဖြေရှင်းနိုင်ရေးအတွက်ယူကရိန်းလွှတ်တော်ကအနောက်အစုလိုလာတဲ့အစိုးရဖွဲ့ဖို့မဲခွဲဆုံးဖြတ်လိုက်ပြီးဖြစ်ပါတယ
်။ Дякую за те, що сформований уряд в цих складних умовах. Певен, що разом
လွတ်တော်ကအခုလိုအစိုးရဖွဲ့ဖို့အတည်ပြုပေးလိုက်တဲ့အတွက်ကျေးဇူးတင်ကြောင်းတမောင်းများစွာသောယူကရိန်းပြည်သူတွေမျှော်လင့်ထားတဲ့အတိုင်းသူတို့အနေနဲ့လက်ရှိဆင်ခုံမှုတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းယူကရိန်းဝန်ကြီးချုပ်ကပြောပါတယ်။ဒါ့အပြင်ယူကရိန်းနိုင်ငံအနေနဲ့တမိုင်းဝင်ခက်ခဲမှုတွေနဲ့ရင်ဆန်နေရတဲ့တစ်ချိန်တည်းမှာပဲတမိုင်းဝင်ကြီးမားတဲ့တာဝန်ဝတ္တရားတွေကိုထမ်းဆောင်နေကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့သူတို့အနေနဲ့ပြဿနာတွေကိုဖြေရှင်းဖို့တမိုင်းဝင်အခွင့်အရေးကြီးကိုလည်းရရှိနေတာကြောင့်ပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဝန်ကြီးချုပ် အာဆီယံညချန်ယူကပြောသွားတာဖြစ်ပါတယ်။ယူကရိန်းအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွေးရေးသဘောအဖွဲ့တွေအကြားရှစ်လကြာတိုက်ပွဲတွေဖြစ်ပွားပြီးနောက်နှစ်ဖက်ပြစ်ခတ်ရစေးသဘောတူညီချက်ရရှိထားတဲ့အချိန်မှာပဲဝန်ကြီးချုပ်အာချန်ယူဦးဆောင်တဲ့အစိုးရတစ်ကိုပုံဖော်ဖွဲ့စည်းနေတာဖြစ်ပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းအပြည့်ရကြဖို့ဒုတိယအကြိမ်မြောက်သဘောတူညီချက်ရရှိထားပေမဲ့လည်းဒွန်နီစ်မြို့ကလေစစ်အင်းဒီမှာအင်္ဂါနေ့ကအမြောက်တင်တဲ့ပြစ်ခတ်မှုတွေထပ်မံဖြစ်ပွားခဲ့တယ်လို့ဆိုပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားကမကြာခင်ရောက်လာတော့မယ့်အားလရက်တွေမတိုင်ခင်အီဘိုလာရောဂါတိုက်ဖျက်ရေးအတွက်အရေးပေါ်သုံးစွဲငွေဒေါ်လာ6.2ဘီလီယံကိုအတည်ပြုပေးဖို့ကွန်ဂရက်ကိုတိုက်တွန်းလိုက်ပါတယ်။အီဘိုလာကိုငွေကြေးထပ်မသုံးစွဲဘဲနဲ့တိုက်လို့မရပါဘူး။တခြားတိုင်းပြည်တွေကိုရှစ်တိုးလှုပ်ဆောင်စေခြင်းကျွန်တော်တို့ကဆက်လက်ဦးဆောင်ရလိမ့်မယ်။ဒါကြောင့်ကျွန်တော်တို့ရဲ့အရေးပေါ်ငွေကိုသုံးစွဲဖို့လာမယ့်အားလရက်အတွင်းခရီးမသွားခင်ကွန်ဂရက်ကိုတိုက်တွန်းရတာပါ။ဒါဟာကမ္ဘာကိုအမေရိကန်နိုင်ငံသားတွေကပေးမဲ့ကောင်းမြတ်တဲ့ခရစ်စမတ်လက်ဆောင်ပါလို့အိုဘားမားကပြောသွားခဲ့ပါတယ်။အီဘိုလာကာကွယ်ဆေးကိုပထမအဆင့်အဖြစ်စမ်းသပ်ကြည့်ရမှာပြင်းထန်တဲ့ဘေးထွက်ဆိုးကျိုးတွေမတွေ့ရတာဟာတဲ့စိတ်သက်ကြွစီရတဲ့ရင်ဖြစ်တယ်လို့ဝါရှင်တန်အနေကအမျိုးသားကျန်းမာရေးဌာနမှာအင်ကာနေကမစ္စတာအိုဘားမားကပြောသွားခဲ့ပါတယ်။တခြားဘက်အီဘိုလာဆေးကားမှဒီအထိအောင်မြင်မှုမရခဲ့သေးဘူးလို့လည်းသူကဆက်ပြောသွားပါတယ်။သမ္မတကဆက်ပြောရမှာတော့တည်င်းဌာနတွေကတခြားတည်င်းတွေဖက်ကိုအာရုံစိုက်သွားကြပေမဲ့အီဘိုလာရောဂါဟာအခုထိအဆုံးမသတ်နိုင်သေးတဲ့အပြင်ဒီရောဂါကာကွယ်ဆေးရတကယ်အလုတ်ဖြစ်မဖြစ်ကိုလည်းအမှခံချက်မပေးနိုင်သေးဘူးလို့ဆိုပါရယ်။အီဘိုလာကြောင့်ဂီနီ၊လိုက်ဘေးရီးယားနဲ့ဆီးရီးယားလီယွန်နိုင်ငံတွေမှာလူပေါင်း 9,000 နီးပါးနဲ့အခြားနိုင်ငံကလူအနည်းငယ်သေဆုံးသွားခဲ့ရပါတယ်ရှင
် UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြညာပေးနေတာပါခင်ဗျာ။မြောက်ကိုရီးယား၊အာဖဂန်နစ္စတန်နဲ့အရှေ့အာဖရိကနိုင်ငံအတော်များများဟာအကြစ်ပြက်ချဆမှုအများဆုံးဖြစ်ပေါ်နေတဲ့နိုင်ငံတွေဖြစ်တယ်လို့ Transparency International နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ကနေ့စဉ်ထုတ်ပြန်တဲ့အကြစ်ပြက်ချဆမှုအခြေပြအစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံပါဝင်တဲ့အဲ့ဒီအကြစ်ပြက်ချဆမှုအခြေပြစရာအရာတုံညကနေ100အထိအကျင့်ပြက်ချစားတဲ့နိုင်ငံကနေတန်ရှင်းတဲ့အစိုးရအဖြစ်အမှတ်ပေးစနစ်နဲ့ထုတ်ပြန်တာဖြစ်ပါတယ်။နိုင်ငံပေါင်း195နိုင်ငံကိုစီးရင်ပြုစုထားတာမှာမြန်မာနိုင်ငံကအဆင့်156မှာရှိပြီးမနစ်2013ခုနှစ်ကတည်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာတဲ့ဆိုင်ရင်တဆင့်တက်လာတာလည်းဖြစ်ပါတယ်။ဆိုမာလီယာနိုင်ငံကတော့အောက်ဆုံးမှာရှိနေပြီးသူ့အထက်ကဆူဒန်နဲ့တောင်ဆူဒန်နိုင်ငံတို့ပါဝင်ပါတယ်။အဲ့ဒီနိုင်ငံတွေနဲ့အတူအောက်ဆုံးအဆင့်5အတွင်းမှာပါဝင်တဲ့တခြားနိုင်ငံကတော့မြောက်ကိုရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ဖြစ်ပါတယ်။စကန်ဒီနေးဗျားတိုင်းပြည်တွေနဲ့နယူးဇီလန်နိုင်ငံတို့က2014ခုနှစ်အစီရင်ခံစာအရအကျင့်ပြက်ချဆမှုအ ਨੇ စုံတိုင်းပြည်တွေအဖြစ်ရှိနေကြပါတယ်။အဲ့ဒီထဲမှာဒိမတ်နိုင်ငံဟာ၃နှစ်မြောက်ဇက်တိုက်အဖြစ်အသင့်ရှင်းဆုံးနိုင်ငံအဖြစ်နဲ့နံပါတ်၁နေရာကိုဇက်တိုက်ရရှိသွားပါတယ်။
တောင်ကိုရီးယားငါးဖန်တင်မောနှိမ့်မြုပ်သွားတဲ့ဘာရင်းပင်လယ်ထက်ကအိတ်ခဲနေတဲ့ရေပြင်မှာငါးဖန်သမား6ယောက်ရဲ့အလောင်းတွေကိုကယ်ဆယ်ရေးလုပ်သားတွေကဆယ်ယူနိုင်ခဲ့ပါတယ်။ရုရှားနိုင်ငံအရှေ့ဘက်ကန်ယူရန်နဲ့အတော်ဝေးဝေးမှာတနင်္လာနေ့ကဆိုးရွားတဲ့ရာဒီဥတုတန်းကြောင့်ရေရင်ထဲကိုရေတွေဝင်လာပြီးနှိမ့်မြုပ်သွားခဲ့ရတာလို့ဆိုပါရယ်။ခုချိန်ထိလူ9ယောက်ကိုကယ်တင်နိုင်ခဲ့ပြီးအလောင်း9လောင်းကိုဆယ်ယူနိုင်ခဲ့ပေမယ့်46ယောက်ပျောက်ဆုံးနေဆဲဖြစ်ပါရယ်။အာနာပိုင်တွေကတော့သူတို့ကိုကယ်တင်ဖို့အချိန်သိမ့်မရှိတော့ဘူးလို့ဆိုပါရယ်။ရှာပွေရေးထဲမှာအဲ့ဒီနေရာကိုရောက်နေတဲ့ငါးဖန်တင်မောငါးစင်းနဲ့အမေရိကန်ကန်ဆောင်လေရင်လဲပူပေါင်းပါဝင်ဆောင်ရွက်နေပါတယ်။ AUSK ကဲဆဲရေးတင်မော်လဲမကြခင်ကြာတာပတင်းနေမှာရောက်ရှိလာမှာပါ။နှိမ့်မြုပ်သွားတဲ့ Orion 501ငါးဖန်တင်မော်ဟာတောင်ကိုရီးယားငါးဖန်လုပ်ငန်းစာချိုးကုန်ထုတ်လုပ်ငန်းပိုင်ဖြစ်ပြီးလွန်ခဲ့တဲ့35နှစ်ကတိစောက်ခဲ့တာပါ။နှိမ့်မြုပ်သွားတဲ့ငါးဖန်တင်မော်ထဲမှာဖိလစ်ပိုင်နိုင်ငံသား73ဦး၊အင်ဒိုနီးရှားနိုင်ငံသား35ဦး၊တောင်ကိုရီးယားနိုင်ငံသား71ဦးနဲ့ရုရှား2ဦးပါဝင်တယ်လို့ဆိုပါတယ်။စာချိုးလုပ်ငန်းကတော့ပုတ်ထုံးလေးကတွေ့တဲ့အလောင်းတွေထဲမှာအင်ဒိုနီးရှား3ဦး၊တောင်ကိုရီးယား2ဦးနဲ့ဖိလစ်ပိုင်2ဦးလို့ယူဆကြောင်းပြောပါရရှင်။
မြောက်ကိုရီးယားအစိုးရကခေါင်းဆောင်ကင်ဂျုံဦးရဲ့နာမည်ကိုနိုင်ငံသားတွေအသုံးပြုခြင်းကနေပိတ်ပင်တားဆီးလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်နဲ့ကင်မိသားစုအပေါ်ပုဂ္ဂိုလ်ရေးကိုးကွယ်မှုကြီးထွားလာအောင်မြောက်ကိုရီးယားအစိုးရကကြိုးပမ်းဆောင်ရွက်မှုတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကိုသူတို့မိသားစု30ကဇက်တိုက်အုပ်ချုပ်လာတာဖြစ်ပါတယ်။ခေါင်းဆောင်ကင်ဂျုံဦးနဲ့နာမည်တူရှိသူတွေအနေနဲ့သူတို့ရဲ့နာမည်တွေကိုပြောင်းပြစ်ကြဖို့နဲ့အဲ့ဒီနာမည်နဲ့မွေးစင်းအစ်စ်လာဖွင့်တဲ့သူတွေကိုလည်းလက်မခံပယ်ချဖို့အစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အဲ့ဒီညွှန်ကြားချက်ကိုလက်ရှိခေါင်းဆောင်ကင်ဂျုံဦးရဲ့ဖခင်တည်ဆုံးပြီးတမ်းပြေခေါင်းဆောင်တာဝန်ကိုစတင်မထမ်းဆောင်ခင်တနှစ်အလို2012ခုနှစ်ဇန်နဝါရီလမှာကတည်းကထုတ်ပြန်ခဲ့ခြင်းဖြစ်တယ်လို့ တောင်ကိုရီးယားသတင်းမီဒီယာတွေကလက်ခံရရှိတဲ့သတင်းတွေမှာဖော်ပြထားပါတယ်။2012ခုနှစ်ဒီဇင်ဘာလမှာသူမကွယ်လုကင်ကလေးကအဲ့ဒီအချိန်ကခေါင်းဆောင်ဖြစ်ခဲ့တဲ့ကင်ဂျုံအေးကသူ့ရဲ့သားကင်ဂျုံအူးကိုသူ့အယိုက်အယာဆက်ခံဖို့လက်သက်မွေးထားခဲ့တာဖြစ်ပါတယ်။
တရားသတင်းတွေကိုကိုစောဝင်းလိုက်နဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်။ကမ္ဘာတဝန်းအဂရိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ရဲ့ CPI လို့ခေါ်တဲ့နှစ်စဉ်ကမ္ဘာတဝန်းအဂရိလိုက်စားမှုအခြေအနေစစ်တမ်းထွက်ပေါ်လာတာမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း155နိုင်ငံထဲ156အဆင့်နဲ့အောက်ပိုင်းမှာပဲရှိနေသေးဖြစ်ပါတယ်။ဒါပေမဲ့လို့လဲအဂရိလိုက်စားမှုတိုက်ဖျက်ရေးဟာအရေးတကြီးလိုအပ်တယ်ဆိုတာကိုတာဝန်ရှိသူတွေကြားနားလည်လက်ခံလာတာဟာမြန်မာနိုင်ငံအတွက်တော့တိုးတက်လာမှုတရအနေနဲ့ရှုမြင်နိုင်တယ်လို့သမရရဲ့စီးပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ကပြောလိုက်ပါတယ်။ကိုသားညွန့်ဦးကစုံစမ်းမေးမြန်းထားပါတယ်ရှင်။
Transparency International ဖွဲ့ရဲ့ CPI ကမ္ဘာဝန်အားဒီလဲစားမှုအခြေအနေသုံးသပ်တဲ့စစ်တမ်းထဲမှာနိုင်ငံပေါင်း155နိုင်ငံတည်းမြန်မာနိုင်ငံဟာအဆင့်156ဆိုပေမဲ့မနှစ်တုန်းက159ထက်တော့တဆင့်တက်လာတယ်လို့ပြောရမှာပါ။သတ်မှတ်တဲ့အမှတ်ပေးနှုန်းမှာတော့20တက်မှတ်ဖြစ်လို့မနှစ်ကနေအတူတူဖြစ်ပါတယ်။စီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကတော့ဒီမြန်မာအနေနဲ့အရက်သားစုကတက်လာပြီးတဲ့နောက်ပိုင်းအားဒီလဲစားမှုတိုက်ဖျက်ရေးကိုဦးစားပေးလုပ်လာပြီးမဲ့ဒီစစ်တမ်းကိုကြည့်လို့ရှိရင်ဒီထက်လှုပ်ရှားပိုတယ်ဆိုတာကိုတွေ့ရတဲ့အကြောင်းသူ့မြင် view ကိုပြောပါတယ
်ဆိုတော့ဒီသူတို့ရဲ့ကိညာကဟိုသူတို့ကတည်းကနှစ်ချိန်ကထုတ်နေကြဆိုတော့ဒီသူတို့ score ပေါ့နော်ဟိုမနစ်ကလည်းဆိုတော့ဟိုဆိုတော့မတိတော့ဘူးဆက်တိတော့1 position ready တခုတက်လာတယ်ဆိုတော့ဟိုဟိုနှမျိုးကြည့်လို့ရတယ်ဒီဟိုဒီ ranking နဲ့ကြည့်မလားအဲ့ဒီဘက်ကတော့ဒီလိုပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့ဟိုကပေါ့ဆရာနားလဲပါတယ်သူတကယ်တော့ဒီတဲ့ဟိုဆရာတို့ပို့ပြီးဟိုတိုးတက်မှုရှိစေချင်တာပဲလीအဲ့တော့ corruption ကိုလည်းဒီတဲ့ anti-corruption commission တွေကလုပ်လို့အကူသားနေရလीအကူသားနေဆိုတော့အခုဒီအဖြေကြည့်လိုက်ရင်တော့ဆရာတို့ဒီတဲ့ပို့ပြီးထပ်လုပ်ရမယ်ဆိုတော့ဆရာတို့အဲ့လိုပဲကိုယ်ကစဉ်းစားကြည့်တာလीဟိုလုပ်ရှာကြီးကြံသေးတယ်ဒါဟိုဒီကိငင်းနာကိုကြည့်လိုက်လို့ရှိရင်တော့ဆရာတို့လူသေးရယ်အပင်ရလူလေဘဝင်းစဉ်းစားကြရမှာပဲ
စစ်တမ်းရဆိုရင်တော့မြန်မာနိုင်ငံဟာအိန္ဒိချင်းကမ္ဘောဒီးယားနိုင်ငံနဲ့အဆင့်တူပေမဲ့အခြားအိန္ဒိချင်းတွေတက်ဆိုရင်အတော်ကြီးအဆင့်အောက်ပိုင်းရောက်နေတာမဟုတ်လို့ဒေသတွင်းမှာအားသီးလဲစားမှုအရှိဆုံးနိုင်ငံလို့ပြောနိုင်ပါလေမြန်မာအောက်မှာဆိုရင်မြောက်ကိုရီးယားတော့ရှိပါတယ်မြန်မာအပါဝင်နိုင်ငံချို့ဟာနိုင်ငံဟွန်းအားသီးလဲစားမှုပြန့်နှံ့ဖြစ်ပေါ်မှုကိုရင်ဆိုင်နေရတယ်လို့လည်းအစိုးရကစားကောက်နှုတ်ချက်ထဲမှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီပြောင်းလဲလာတဲ့မြန်မာနိုင်ငံဟာတာဝန်ရှိသူတွေကြားမှာဒီပြဿနာကိုရင်ငါထက်ပို့ပြီးတော့ဂီယူပြူလာတာဟာအားရစရာဖြစ်တယ်လို့သမရစီပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ကပြောပါတယ
်။ဟိုအရင်တော့ဆရာတို့ကလုံးဝတော့အတိမမပြုတ်ခဲ့ဘူးလေ
။ဟုတ်ကဲ့
။အခုကဆရာတို့ဒီဘက်ပိုင်းကျမှ Transparency International ဟိုနေပြည်တော်ဒီဖိတ်ဟိုဒီကိင္နန်းကြီးကိုဆွေးနွေးကြပါ냐ဖြစ်လာတော့ဟိုအဲ့ဒီနေထားကြရင်တော့ဆရာစိတ်ခဲ့တော့လေ။ဟိုဒါတူချင်းစံတာနော
်။
ဒါတော်တော်တူးတက်လာတယ်လို့ဆရာတို့ကပြောလို့ရတယ်။အရင်တော့ဒါကြီးကိုလက်ကိုတော့မခံတာလေ။အဲ့တော့ဟိုနောက်ပြီးတော့ဆရာတို့ကုနေတိရတိုင်းမှာဟိုတင်းနေမှာလည်းပါ EITI ဟို Extractive Industry ဟိုအဲ့ဒီကလည်းဆရာတို့လုပ်တာတော့ဟိုတဖြည်းဖြည်းတဖြည်းဖြည်းပေါ့နော်ဟိုဆရာတို့ဒီခက်ဟို corruption ကိစ္စကို transparent ပူဖြစ်ရမယ်ဆိုတော့လူတွေနဲ့ပုံစံလည်းလာရင်ဆိုင်ဟောကုနေနေရတော့အာဒါတိုးတက်လာတယ်လို့ကပြောလို့တော့ရတယ်ပေါ့နော်ဟိုအရင်နဲ့အရင်တော့ကတော့လုံးဝဒါကြီးကိုဟိုတည်တူတစ်ခုနေတော့မစင်စားတဲ့အချိန်ကြီးကနေအခုကတော့ဒါကိုအခုကျေမြန်လည်းပြောလို့ရတယ်ဆွေးနွေးလို့ရတယ်ဟိုကိမီနာနေတက်လာတာဟိုကြာလာတာအရင်တော့ဆိုရင်ဒီကိမီနာနေကိုဆရာတို့လက်တော့မခံတဲ့ကိစ္စလေအနည်းဆုံးတော့ discuss လုပ်လို့ရတာပေါ့
ဟုတ်ကဲ့
ဆက်ပြီးနေအဲ့ဒီ discussion ကိုကြည့်ပြီးတော့ဒါမီဒီယာလည်းဒါ discussion တို့ကြည့်ပြီးလူတွေအလုံးဝိုင်းစားလို့ရတယ်အခြားရှိတာပါ
အဲဒီလဲစားမှုစင်းရဲမွဲတီမှုစီးပွားရေးဖွံ့ဖြိုးမှုတွေဟာဆက်ဆက်နေတဲ့ပြဿနာရပ်တွေဖြစ်တယ်လို့ဖွံ့ဖြိုးဆိုင်ရာလေ့လာသူတွေကယူဆကြပါတယ်မြန်မာနိုင်ငံဟာဒီ LDC ခေါ်တဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစီးနှဲမှာပါဝင်နေတော့မယ်လို့နိုဘာလကုံကထုတ်ပြန်တဲ့ဒီ UNCTA UNDEC ရဲ့အစည်းအဝေးမှာဖော်ပြခဲ့ပါတယ်။လူတူးချင်းဝင်ငွေနှဲပါတာ၊ကလင်းငယ်အာဟာရချို့တဲ့သစ်ဆုံးမှုတွေများတာ၊စီးပွားရေးအနေနဲ့ရှိမှုနှုံမြင်မာတာတွေကိုထောက်ပြထားပါတယ်။ဒါပေမဲ့လည်းဒီကုလသမဂ္ဂရဲ့ LDC စီးရင်ကိန်းဂဏန်းတွေဟာလွန်ခဲ့တဲ့3-4နှစ်လောက်နောက်ကျနေတာမဟုတ်လို့မြန်မာနိုင်ငံရဲ့ပဂတိအခြေအနေဆိုပြီးတော့မပြောနိုင်ဘူးလို့တော့ဒေါက်တာအောင်ထွန်းသက်ကပြောပါတယ်။မြန်မာနိုင်ငံအနေနဲ့လက်ရှိအနေအထားမှာ LDC စင်းကနေပြီးတော့ထွက်နိုင်ဖို့ကြိုးပမ်းနေတယ်လို့လည်းဆိုပါတယ်
။ဟိုတက ယ်တော့သူ့နိုင်ငံကြီးကအဒီစီစစ်တဲ့ဖြစ်နေရဘူးပဲဟိုလက်ခံရတယ်ဘာကြောင့်လဲဆိုတော့သူတို့ဆင်းရဲခဲ့ပါတဲ့အတွက်ဟိုဒီပူရနိုင်တယ်နော်ဟို incentive ပူရနိုင်တယ်လို့ဒါပေမဲ့ကျွန်တော်တွက်တာအဲ့လိုမတွက်ဘူးအဒီစီစစ်တဲ့ဖြစ်ပြန်ရင်လည်းဒီ trade တို့ဘာလို့ကြတော့ဒီနိုင်ငံဆင်းရဲနိုင်ငံမှု foreign direct investment တွေဘာကြီးတွက်တာအနောက်ဆက်ဖြစ်နိုင်တယ်ဒီအဲ့တော့ကျွန်တော်ကတကြောင်အများဆုံးဒီ LDC စစ်တဲ့ဆက်ထွက်ချင်တာပဲဟိုထွက်လာလို့ရှိရင်တော့ trade များရလာရင်ဟို FDI တွေဝင်လာလို့ရှိရင်ဟို8ကိုတော့ကြီးအားကိုးကြအကြောင်းမရှိတော့ဘူးလေ
မြန်မာနိုင်ငံတွင်းမှာအာဒီလက်စားမှုတွေပြန့်နှံ့ဖြစ်ပေါ်မှုနဲ့နိုင်ငံခြားရေးနှိမ့်မြှုပ်နှံမှုတိုက်ရိုက်အချိုးကျပတ်သက်တယ်လို့တော့မဆိုနိုင်ပေမဲ့အာဒီလက်စားမှုတွေကြောင့်တော့နိုင်ငံခြားရေးနှိမ့်မြှုပ်နှံမှုကိုတစုံတရာထိခိုက်နေတယ်ဆိုတာကိုဒေါက်တာအောင်ထွန်းသက်ကလက်ခံယူဆပါတယ်ဒါကြောင့်လည်းပဲဒီ Transparency International အဖွဲ့ရဲ့ကိန်းဂဏန်းတွေကိုကြည့်ပြီးတော့ဘယ်အပိုင်းမှာဘယ်လိုမျိုးလုပ်ရမလဲဆိုတာကိုစမ်းစစ်ပြင်ဆင်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ကုသညို့စူးစီးတင်ပြပေးခဲ့တာပါ။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာရဲရာရှိတွေနဲ့လူမှုအတိုင်းဝိုင်းချယုံကြည်မှုရအောင်ရှေ့ဆက်ဆောင်ရွက်မဲ့အစဉ်အဆက်အစည်းအဝေးကိုသမ္မတအိုဘားမားကကြေညာလိုက်ပါတယ်။နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေဥပဒေစိုးမိုးရေးဆောင်ရွက်နေတဲ့ရဲဝန်ထမ်းတွေပညာရှင်တွေနဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။မစ္စတူရီပြည်နယ်ဖာဂူဆန်မြို့မှာလက်နက်မဲ့ဆဲကျော်သက်လူမဲတယောက်ကိုပြစ်ဒတ်ခဲ့တဲ့ကိစ္စပေါ်ရဲရာရှိကိုတရားမစွဲဖို့ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာသမ္မတအိုဘားမားကလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။ VOA သတင်းတောက်ဇလာဆာဟုတ်သတင်းပေးပို့ထားတာကိုကုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်။မနေ့ကဒင်းလာနေကဆွေးနွေးပွဲမှာပါဝင်ဆွေးနွေးတဲ့လူငယ်တွေပြန်ပြောပြတဲ့ခွဲခြားဆက်ဆံခံရတဲ့အကြောင်းတွေကြောင့်သူ့အနေနဲ့စိတ်ထိခိုက်မိတဲ့အကြောင်းသမ္မတဥပမာကပြောပါ
တယ်
အခုဒီဇဝဲဝိုင်းမှာပါတဲ့လူငယ်တွေကသူတို့အတွေ့အကြုံတွေပြောတဲ့အခါမှာဒါတွေကအမေရိကန်ပြည်ထောင်စုမှာဖြစ်ကိုဖြစ်ရမယ်ဆိုတဲ့ကျွန်တော်ရဲ့ယုံကြည်ချက်တွေအပေါ်မှာချိုးဖောက်ခံရတယ်လို့ခံစားမိပါတယ
်ဥပဒေအရအားလုံးညီညွတ်ညီမျှတန်ဖိုးထားတဲ့နိုင်ငံမှာသားအရောင်ကြောင့်မျက်မှတ်တရဆက်ဆံမခံရဘူးလို့လူတွေခံစားရတာကသူ့အနေနဲ့လက်မခံတဲ့အကြောင်းလဲသမ္မတဥပမာကပြောပါတယ်
part of the American family does not feel like it is
American ပြည်သူ့မှာဘယ်မိသားစုမစုမျက်မျက်တတဆက်ဆံမခံရဘူးလို့ခံစားနေရတယ်ဆိုရင်ဒါကကျွန်တော်အားလုံးအတွက်ပြဿနာပါဒါကလူတချို့အတွက်ပြဿနာလူအတိုင်းဝိုင်းတစ်ခုတည်းရဲ့ပြဿနာနေရာတစ်ခုတည်းရဲ့ပြဿနာမဟုတ်ပါဘူးကျွန်တော်တိုင်းပြည်ဟာခိုင်မာတင်းတလောက်မခိုင်မာဘူးဆိုတာပြသနေရပ
ါတယ်ပြည်သူ့ရေးစမွေးဆောင်ရနေတဲ့ရဲဝင်တန်းတွေရင်ဆိုင်နေရတဲ့ခဲခဲကိုသူ့အနေနဲ့နားလည်တဲ့အကြောင်းဒါပေမဲ့လည်းရင်းတဲ့အသားရောမတူတဲ့အတိုင်းဝိုင်းတွေကြားဖြစ်ပေါ်နေတဲ့ကွဲပြားမှုတွေကိုတိမြအောင်ဖြည့်ရှင်းလို့မရနိုင်စရာမရှိဘူးလို့လည်းသူကပြောပါလေ
In fact I'm convinced that if we work hard
တကယ်တမ်းကျတော့ဒီရဲရရှိတွေနဲ့လူမှုတိုင်းဝန်တွေကြားရာဇဝတ်မှုနှိမ်နီးရေးလက်တွဲဆောင်ရွက်လာအောင်ကျွန်တော်တို့ကြိုးစားနိုင်မယ်ဆိုတာကျွန်တော်ယုံကြည်ပါတယ်သက်ဆိုင်သူအားလုံးကလူတိုင်းလုံခြုံတယ်ဆိုတဲ့ခံစားမှုပေးရမယ်ယုံကြည်မှုတည်ဆောက်နိုင်ရမယ်ဒါပေမဲ့နေချင်းညချင်းတော့ဖြစ်လာမှာမဟုတ်ပါဘူ
းဒီလိုဖြစ်အောင်ရှေ့ဆက်ဆောင်ရွက်နိုင်မှုဆိုရင်ရဲဝင်တန်းတွေအတွက်ဘဟုအစိုးရပြည်နယ်နဲ့ဒေသအစ်စ်တွေမှာအကောင်းဆုံးလိုက်နိုင်ရမယ့်ကျင့်သုံးတွေကိုအစိုးရဘက်ကစနစ်တကျလေ့ကျင့်ဆောင်ရွက်သွားမယ်လို့သမ္မတဥပမာကပြောပါတယ်။မနေ့ကဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အကြောင်းအရာကဖာဂူဆန်မြို့မှာဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းရဲတွေကစစ်တပ်သုံးအဆင့်လက်နက်တွေသုံးခဲ့တဲ့ကိစ္စလည်းပါဝင်ပါလ
ိမ့်မယ်။ I will be signing an executive order that specifies
ကျွန်တော်လက်မှတ်ရေးထိုးမဲ့အမိန့်အခုချမှတ်မဲ့အစီအစဉ်မှာတာဝန်ယူမှုရှိအောင်ဘယ်လိုလုပ်မလဲထင်သာမြင်သာရှိအောင်ဘယ်လိုလုပ်မလဲတရားဥပဒေစိုးမိုးရေးအတွက်ဆောင်နေတဲ့ဝန်ထမ်းတွေချာမှာတပ်ပုံစံဖွဲ့စည်းလုပ်ကင်လာတဲ့အစဉ်လာမဖြစ်အောင်ဘာတွေလုပ်မလဲဒါတွေကိုအတိအကျသတ်မှတ်မှာပ
ါရဲဝန်ထမ်းတွေအကြပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အစာပြုဆောင်ရွက်ရမယ့်လုပ်ငန်းတွေတော်တော်များများကိုသူ့အဆိုပြုသွားမယ်လို့လည်းသမ္မတဥပမာကပြောပါတယ်ရဲတပ်ဖွဲ့သုံးပစ္စည်းတွေတင်ဒန်းတွေအတွက်ဒေါ်လာသန်းပေါင်း163သန်းသုံးဆွဲရေးအပြင်ရဲအရာရှိတွေအတွက်ကင်မရာ5000ဝယ်ယူဖို့လည်းပါဝင်ပါတယ်လူခွေရေးလှူရှားသူတွေကတော့မနေ့ကသမ္မတနဲ့ခုလိုတွေ့ဆုံမှုကအရေးကြီးတဲ့အကြောင်းပြောပါတယ်ဒါပေမဲ့သူတို့လှူရှားမှုတွေဒီလောက်နဲ့ရပ်တန့်နေမှာမဟုတ်ဘူးလို့ဆိုပါတယ
် We live in a country that we must support law
ဒီနိုင်ငံမှာကျွန်တော်တို့နေကြတယ်ဥပဒေစိုးမိုးရေးလုပ်နေတဲ့ရဲဝန်ထမ်းတွေနဲ့တရားဥပဒေကိုကျွန်တော်တို့ပံ့ပိုးရပါလိမ့်မယ်ဖာဂူဆန်ကဂျူရီဖွဲ့ရဲ့ဆုံးဖြတ်ချက်ဟာနိုးကြားနေတာကြာနေပြီဖြစ်တဲ့ကျွန်တော်တို့အားလုံးအတွက်ထပ်ပြီးလုံလုံလိုက်တာတော့မဟုတ်ပါဘူးအခြေခံမူတွေကိုလိုက်နာရမယ်ဆိုတာတိုင်းပြည်ကိုအမှတ်တရသတိပေးလိုက်တာပါသမရနဲ့ဒီနေ့လူငယ်ခေါင်းဆောင်တွေဒီနေ့တွေ့ဆုံတာကသမိုင်းဝင်တွေ့ဆုံပဲပါဒါပေမဲ့ဒီလောက်နဲ့ပြီးသွားတာမျိုးတိကျကိစ္စတစ်ခုတော့မဖြစ်သင့်ပါဘူ
းသမရဥပမာကတော့ဒီကိစ္စမှာသူ့အနေနဲ့လေးနဲ့ထားပြီးအားစိတ်ခွန်စိတ်ဆောင်ရွက်သွားဖို့ဆုံးဖြတ်ထားတဲ့အကြောင်းပြောပါတယ်အမေရိကန်ပြည်ထောင်စုမှာတချို့လူငယ်တွေကဒီတိုင်းကြီးဘလို့ဖြစ်ရမယ်ဆိုတော့သူ့ရဲ့ခိုင်မာတဲ့ယုံကြည်ချက်ပေါ်ချိုးဖောက်နေတဲ့တွေ့ကြုံတွေရှိနေတာကြောင့်လဲသ ူအခုလိုဆောင်ရွက်ဖို့ဆုံးဖြတ်ထားဆိုပြီးသမ္မတဥပမာပြောဆိုသွားခဲ့ပါလိမ့်ခင်ဗျာ
။ကုသိန်းထိုင်ဦးပြောပြပေးခဲ့တာပါ။အိန္ဒိယဘက်ကလိမ့်မိုင်းဆန်ရဆော်ကားမှုအပေါ်မှာလူမှုအတိုင်းဝိုင်းရဲ့တုံ့ပြန်မှုကိုကြည်ရှားရအောင်ပါ။အိန္ဒိယနိုင်ငံကဘတ်စကားတစ်စီးပေါ်မှာမဖွဲမရပြုသူတွေကိုပြန်လည်ရိုက်နှက်ခုခံခဲ့တဲ့ညီမနှစ်ယောက်ရဲ့သတင်းဗီဒီယိုနဲ့တကွပြန့်နှံ့ပြီးသူတို့ရဲ့တက်တီကိုလူတွေနှစ်ထောင်အားရဖြစ်ခဲ့ကြပါတယ်။ဒါပေမဲ့ကားပေါ်မှာပါလာတဲ့တခြားခီးတွေတွေရင်မောင်းတဲ့လက်မှတ်ရောင်းသူတွေဟာဒီမတော်မတရားမှုကိုဘာကြောင့်လက်ပိုက်ကြည့်နေကြပါသလဲ။အစော်ကားခံရတဲ့မိန်းကလေးတွေဘက်ကဘာကြောင့်ဝင်မကူခဲကြတာလဲဆိုတာမေးစရာဖြစ်လာပါတယ်။အန်ဂျနာပါစရီချာသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါပါ။
ဟာရနာပြည်နယ်ရိုဟတ်မြို့ကောလိပ်ကနေအင်ကိုပြန်လာတဲ့ကျောင်းသူနှစ်ယောက်ရဲ့ဘတ်စကားပေါ်မှာမဖွဲမရပြုတ်ခံရတဲ့ဇလန်းမှာတော့ဇက်သိန်းကကောင်းခဲ့ပါတယ်။မဖွဲမရလုပ်ပြီးသူတို့ရဲ့မတော်ရာကိုကင်ခဲ့တဲ့အမျိုးသား၃ယောက်ကိုအသက်၁၉နှစ်နဲ့၂၂နှစ်အရွယ်ရှိတဲ့ညီမနှစ်ယောက်ကရန်ဖြစ်ပြီးပြန်ရိုက်ခဲ့တာပါ။ညီမတစ်ယောက်ကလက်နဲ့ပဲရိုက်ပြီးနောက်တစ်ယောက်ကတော့ကပတ်နဲ့ပြန်ရိုက်ခဲ့ပါတယ်။အခုလိုအဖြစ်ပြက်ကိုခီးတဲ့တယောက်ကမှတ်တမ်းတင်ထားပြီးအင်တာနက်ပေါ်တင်လိုက်တဲ့အခါမှာတော့တနိုင်ငံလုံးကသူတို့ရဲ့ပြန်ချရဲတဲ့တက်တီကိုချီးကျူးခဲ့ကြပါတယ်။ဒါပေမဲ့လည်းကားပေါ်မှာလိုက်ပါလာတဲ့ခီးတဲ့တွေဘတ်စကားမောင်းသူနဲ့စပယ်ယာတွေကိုဘာကြောင့်လက်ပိုက်ကြည့်နေကြသလဲဆိုတာကိုဝေဖန်သူတွေကမေးခွန်းထုတ်လာကြပါတယ်။အိန္ဒိယအမျိုးသားတွေအနေနဲ့အများသောအဖြစ်ဘေးကနေရက်ကြည့်နေပြီးဖြစ်သမျှအကုန်အမျိုးသမီးတွေအပေါ်ပုံချတာမျိုးလုပ်တတ်တယ်လို့လူမှုရေးသိပ္ပံဌာနအကြီးအကဲRaja Kumari ကပြောပါတယ
် That is the psychology that you know either they are wrong or they
ဒါစိတ်တန်းကြောက်ဖြစ်နေတာပါအမျိုးသမီးတွေကအမားလုပ်မိတာပဲသူတို့ကစလို့ဖြစ်တာသူတို့ကအင်ကြီးအတိုးပြက်တွေဝစ်တာကိုသူတို့ကဖော်ချွတ်ပြနေတာကိုသူတို့လုပ်တဲ့အမှုတွေသူတို့ခံနေရတာဆိုပြီးထင်တတ်ကြပါတယ်ကျမတို့လူအတိုင်းဝိုင်းကအမျိုးသမီးတွေကိုအခုလိုဆက်ဆံတာအယံဝမ်းနေဖို့ကောင်းပါတယ်
အခုလိုအများပြည်သူမြင်ကွင်းရှိနေကင်းကြောင်တောင်ကြီးမှာတော့အမျိုးသမီးတွေအနေနဲ့မဖွဲမရအလုပ်ခံရတာဟာအခုလိုလှုပ်တဲ့သူတွေကမရှက်မကြောက်စိတ်ဓာတ်တွေရှိနေလို့ဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြပါဗါးအခုလိုပြဿနာကတော်တော်ကြီးကိုကြီးပါတယ်အခြားခရီးသည်တွေလာကူညီခဲ့ရင်သူတို့တွေအနေနဲ့အခုလိုပြန်လှုပ်เสียမလိုဘူးလို့ညီမနှစ်ဦးကသတင်းဌာနတွေကိုပြောပါတယ်အမျိုးသမီးရေးအဖွဲ့ချုပ်ကခရစ်နာမဂျွန်ဒန်ကအမျိုးသမီးတွေအပေါ်ထားတဲ့စိတ်ဓာတ်တွေကိုအပြစ်တင်ပါတယ်
I think they are all equally complicit in this in this patriarchal mindset that the girls are just there.
ဖော်ဝါရကြီးဆိုတဲ့စိတ်ဓာတ်တွေကြောင့်အမျိုးသမီးတွေကိုဖျော်ဖြေရေးအနေနဲ့သဘောထားပါတယ်။ယောက်ျားတွေဟာသူတို့ကိုယ်တိုင်အဲ့လိုလုပ်ရင်လုပ်မလုပ်ရင်သူများလုပ်တာကိုထိုင်ကြည့်နေကြတာပါ
။ရဲတပ်ဖွဲ့တွေအနေနဲ့ကိုယ့်ဘာသာကိုယ်ယုံကြည်မှုမရှိတဲ့အတွက်အခုလိုလူတွေကိုမကူညီနိုင်တာကလည်းနောက်ထပ်အကြောင်းပြချက်ကြီးတစ်ခုဖြစ်ပါတယ်လို့လူမှုရေးလေးလာသူတွေနဲ့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။တချို့တွေများဆိုရင်ရဲတိုင်ဖို့ကိုတော့မလုပ်ဖို့တတိပေးတယ်လို့ညီမနှစ်ဦးကသတင်းဌာနတွေကိုပြောပါတယ်။တချို့လူတွေကသူတို့နဲ့မဆိုင်တဲ့ကိစ္စဆိုရင်ဝင်မပါခြင်းဘူး။ဘာဖြစ်လို့လဲဆိုတော့ဥပဒေကဘလို့အဆုံးဖြတ်ပေးမှာကိုမသိလို့ဖြစ်ပါတယ်လို့လူမှုရေးသိပ္ပံပညာရှင်ဒီပန်ဂရာဂုပ္တာကပြောပါတယ်။ဒါကြောင့်အခုလိုစိတ်ဓာတ်တွေကိုပြောင်းဖို့လုပ်ရမယ်လို့သူကပြောပါတယ်။
We need to put in place a law.
ကျွန်တော်အနေနဲ့ဥပဒေထဲမှာရာဇဝတ်မှုကိုကျူးလွန်တာတည်တည်ရင်းနဲ့ဘာမှမလုပ်တဲ့သူကိုရာဇဝတ်မှာကြံရပါဖြစ်ထည့်သွင်းရပါမယ်။ဒါအရန်ရေးကြည့်ပါတယ်။ဒါမျိုးပြင်သစ်တွေလုပ်ထားပါတယ
်။အခြားဝေဖန်သူတွေကတော့စိတ်ကောင်းစေတနာရှိတဲ့ဥပဒေပြဋ္ဌာန်းပြီးအလုပ်ခံရသူတွေကိုကာကွယ်တဲ့သူတွေကိုလူအများရှိကိုထွက်လာဖို့အားပေးရမှာဖြစ်ပါတယ်။၂၀၁၂ခုနှစ်ကအသက်၂၃နှစ်အရွယ်အမျိုးသမီးတဦးမောင်းနေတဲ့ဘတ်စကားပေါ်မှာအတ္တမအကျင့်ခံရပြီးတဲ့နောက်အိန္ဒိယနိုင်ငံကလိင်အကြမ်းဖက်မှုတွေအကြောင်းကဘာကတည်သွားခဲ့တာပါဥပဒေတွေကအဲ့ဒီအချိန်ကစပြီးတင်းကျပ်လာပေမဲ့လိင်အကြမ်းဖက်မှုနဲ့မဖွဲမရလုပ်မှုတွေကိုတားဆီးဖို့လူတွေရဲ့စိတ်ဓာတ်တွေအဓိကပြောင်းလဲဖို့လိုအပ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ
ကိုငိမ့်ချံပြောပြပေးခဲ့တာပါရှင်ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုကတော့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးချင်ပါတယ
်သောရရှင်ဟာ FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးကိုတိုင်းရင်းသားအင်အားစုတွေကတင်ပြတောင်းဆိုနေကြပါတယ်ဒါကိုအစိုးရရဲ့ညဉ့်ဉန်းရေးအကျိုးဆောင်တွေကလက်ခံဆွေးနွေးမယ်လို့ဆိုပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့လုံးဝလက်မခံနိုင်ဘူးလို့ညှင်းဆန်ထားပါတယ်။ဖက်ဒရယ်ပြည်ထောင်စုတက်မတော်တည်ထောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ထောင်စုညဉ့်ဉန်းရေးအပြစ်ခတ်ရစဲရေးကိစ္စဟာအခက်အခဲတွေကြုံရပါတယ်။ဒီကိစ္စကိုဘယ်လိုဖြေရှင်းရမလဲဆိုတာအခုလာမယ့်စနေညတရက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသွားရရှိမှာခင်ဗျာ။
ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ကြပါတယ်။
အမေစနေနေ့ညတရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းကျမတို့ရဲ့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးမှတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲအထိတရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။ဒါအပြင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ပေါ်ထုံးနေညနေခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုစောဝင်းလှိုင်ကကြီးညာပေးပါမယ်။
အီရန်နိုင်ငံအတွင်းမှာရှိနေတဲ့ IS အစ္စလာမ်စစ်တေးကြွတွေကိုအီရန်တိုက်လေယာဉ်တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။အခုနှစ်အစောပိုင်းတုန်းကအီရန်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်လိုက်နိုင်ခဲ့တဲ့အစ္စလာမ်စစ်တေးကြွတွေကိုအီရန်ကအထမဆုံးအကြိမ်တိုက်ခိုက်ခြင်းဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်နဂွန်ပြောခွင့်ရပုဂ္ဂိုလ်ရေတပ်ဗိုလ်ချုပ်ဂျွန်ကာဘီကပြောပါတယ်။အီရန်ခြေလျင်တပ်ဖွဲ့တွေကတော့အီရန်နိုင်ငံထဲမှာဝင်ရောက်တိုက်ခိုက်နေပြီဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့နိုင်ငံကညွန်ပေါင်းအဖွဲ့တွေကအစ္စလာမ်စစ်တေးကြွတွေကိုလေကြောင်းကတိုက်ခိုက်နေတဲ့အတွက်စစ်တေးကြွတွေအနေနဲ့တစည်းတလုံးနဲ့ရှိဖို့နဲ့တိုက်ခိုက်မှုတွေလှုပ်ဆောင်ဖို့တွာလာရေးမှာအခက်အခဲတွေရှိနေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းပြောပါတယ်။ဟောင်ကောင်မှာအာဏာပိုင်တွေကတရားမဝင်ဘူးလို့ပြောထားတဲ့ Occupy လှုပ်ရှားမှုလို့ခေါ်တဲ့ဒီမိုကရေစီရေးလိုလားသူတွေရဲ့ဆန္ဒပြပွဲတွေကိုဥဆောင်စီစဉ်သူတွေကသူတို့ကိုသူတို့ရဲတပ်ဖွဲ့ထံမှအဖမ်းခံလိုက်ကြပါတယ်။ဆန္ဒပြခေါင်းဆောင်တွေဟာဒီကနေ့မှာပဲဗဟိုရဲဌာနချုပ်ဝင်းနဲ့ကိုဝင်သွားခဲ့ကြပါတယ်။ရဲကသူတို့ကိုဖမ်းဆီးပြီးတရားစွဲဖို့ညွှန်းဆိုခဲ့ပြီးတဲ့နောက်တနအီလောက်ကြာမှာတော့ရဲဌာနတွေကနေသူတို့ပြန်ထွက်ခဲ့ကြပါတယ်ရဲဌာနအပြင်မှာပဲပြုလုပ်တဲ့တရင်သာရှင်းလင်းပွဲမှာဆန္ဒပြခေါင်းဆောင်တိုက်ကအထူးရှောက်လွှာဖောင်တစ်ခုကိုသူတို့၃ဦးကယူသွားခဲ့ပြီးတော့သူတို့ကိုယ်တိုင်ဝန်ခံထားတဲ့ပြစ်မှုကျူးလွန်မှုတွေကိုစစ်ဆေးပါလို့ဆိုပြီးပြောခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားအာဖဂန်နစ္စတန်နဲ့အရှေ့အာဖရိကနိုင်ငံအတော်များများဟာအကျင့်ပြက်ချဆမှုအများဆုံးဖြစ်ပေါ်နေတဲ့နိုင်ငံတွေဖြစ်တယ်လို့ Transparency International နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ကနေ့စဉ်ထုတ်ပြန်တဲ့အစီရင်အကျင့်ပြက်ချဆမှုအခြေပြအစီရင်ခံစာထဲမှာဖော်ပြထားပါတယ်နိုင်ငံပေါင်း195နိုင်ငံကိုစီရင်ပြုစုထားတာမှာမြန်မာနိုင်ငံကအဆင့် 156 မှာရှိပြီးမနစ် 2013 ခုနှစ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲစာရင်တဆင့်တက်လာတာလည်းဖြစ်ပါတယ်ယူကရိန်းနိုင်ငံရဲ့ငွေကြေးဆိုင်ရာအခက်အခဲတွေပြေလည်ဖို့နိုင်ငံခြားကကြွန့်ကျင်သူတွေနဲ့ငွေကြေးကဏ္ဍတွေမှာအစာထုတ်ခန့်အတာအပါအဝင်ရုရှားနိုင်ငံမှာဖြစ်ပေါ်နေတဲ့ခွဲထွက်ရေးပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်ယူကရိန်းလွှတ်တော်ကအနောက်အုပ်စုလိုလားတဲ့အစိုးရအဖွဲ့ကိုမဲခွဲအတည်ပြုပေးလိုက်ပါတယ်ယူကရိန်းအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘောတူညီအကြရှစ်လကြာတိုက်ပွဲတွေဖြစ်ပွားပြီးနောက်နှစ်ဖက်အပြစ်ခံရဆဲရေးသဘောတူညီချက်ရရှိထားတဲ့အချိန်မှာပဲဝန်ကြီးချုပ်အာဆန်နီရဆန်ယူဦးဆောင်တဲ့အစိုးရတစ်ကိုပုံဖော်ဖွဲ့စည်းနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကုငင်းချန်ဖြစ်ပါတယ်အထံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင် View American အတန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့အပေါင်းကနေကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရရှင်။
This program has come to you from the Voice of America, Washington.